ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြန်ဖြစ်နေချိန်မှာပဲအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့အစင်းမြင့်ခေါင်းဆောင်တယောက်ဟာအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ UWSA ဝတ်တပ်ဖွဲ့ခေါင်းဆောင်တချို့နဲ့မကြာသေးခင်ကပဲတွေ့ဆုံဆွေးနွေးခဲ့ကြောင်းနီးဆက်သူတိုင်ဝမ်ကပြောပါတယ်အေးအေးအဖွဲ့ရဲ့ဒုတိယစစ်ဦးစီးချုပ်ဘုံမှုချုပ်ညှို့ထွန်းအောင်နဲ့ဝတ်တပ်ဖွဲ့တာဝန်ရှိသူတွေတွေ့ဆုံမှုအပေါ်မြန်မာအရေးနဲ့တိုင်းရင်းသားရေးရာကျွမ်းကျင်သူတွေကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဘာကြောင့်အခုချိန်ဆင်းလို့ဝဲဖြစ်လာကုန်ကို NC အဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေပေါင်းဖွဲ့ထားတဲ့ PPSD ငင်းကြိုင်းလုံငယ်စဉ်ဦးဆောင်ဖွဲ့ပူတွဲခေါဆောင်ဗိုလ်မှူးကြီးခေါ်ကာကာ
အေးအေးကသူ့ပြည်နယ်အတွင်းမှာသူ့ပွားမဲ့လမ်းကြောင်းနဲ့ဆိုရင်မဟာမိတ်မရှိမနဲ့သူဆက်လို့မရဘူးလေသူ့အတုမှာတန်ငယ်ရရတော့လောက်နော်ကျွန်တော်စီရရတော့နောက်ကြောထောင်းတော့ကဒါကြောင့်သူအဲ့ဒါလာတွေ့ရတယ်ပါနိုင်တယ်ပေါ့ဒါပေမဲ့နိုင်ငံရေးလမ်းကြောင်းကပေါ်လာတဲ့ခါကျသူလည်းပဲဟာအဲ့ဒီပေါ်မှာညှင့်နေတဲ့သဘောရှိတယ
်ဒီပေါ်မြမနိုင်ငံရေးသုံးသက်သူနဲ့တီဘောမြို့နယ်ပြည်သူ့လွှတ်တော်မဟာဦးရဲ့ထွန်းကလည်
းအေးအေးတပ်ဖွဲ့အနေနဲ့အခုလောလောဆယ်မှာအစိုးရတပ်တွေနဲ့တိုက်ပွဲတွေကပြင်းထန်နေတာပေါ့နော်သူတို့ကလည်းမကြသေးခင်ကမှနေဆက်မှာအစိုးရတပ်စခန်းတွေကိုတိုက်ပြီးတင်ထားတာရှိတယ်အိုအစိုးရကအခုပြန်တိုက်နေတာပေါ့နော်လေရင်နေနဲ့ဒီဘုံကျဲတာတွေတိုက်ခိုက်တာတွေလုပ်နေတယ်။နောက်ဟိုက UWSA အနေနဲ့ကြတော့လောလောဆယ်လာမဲ့4-5ရက်အတွင်းမှာကျွန်တော်တို့နာဆက်ကနဲ့ငင်းငင်းဆွေးနွေးဖို့ထပ်ဖိတ်ခေါ်ထားတာရှိတယ်။UWSA ရဲ့ MNDA ရဲ့ SSA SSPB တို့ရဲ့အဲ့ဒီမြောက်ပိုင်းကမန္တလေးအဖွဲ့ပါအပါပေါ့နော်။အဲ့ဒါလိုဆွေးနွေးဖို့သွားကြရာရှိတဲ့အခါကျတော့အဲ့ဒီနှစ်ခုကနေပြီးတော့ဒီဆွေးနွေးပွဲဟာသူတို့အရေးကြီးတဲ့ဆွေးနွေးစရာတွေရှိလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ
်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့စစ်ကောင်စီနဲ့အခုလဒီဘက်ထဲဆွေးနွေးပွဲရွှေ့ကြရပုံကိုလည်းဥခေါ်ကကအ
ော်73မှာအရောက်74မှာတွေ့မယ်ဆိုတဲ့ဝါကိုချိန်တဲ့ခါကဝါမုံလာ SSPB ကအချက်3ချက်နဲ့ကန့်ကွက်လိုက်တာစာပို့လိုက်တယ်ဝါကောင်းဆောင်ပြီးတော့အဲ့ဒီအချက်3ချက်ကန့်ကွက်တာနံပါတ်1ပထမခေါ်တာကတပွဲချင်းအခုက3ပွဲအစုခေါ်တယ်ဒါကြောင့်3ပွဲခေါ်တဲ့အတွက်3ပွဲတိုင်ပင်မှကြမယ်နံပါတ်2အာဂျင်တာကမူလပြောတာကလွတ်လပ်စွာနဲ့မြည်သည့်အကြောင်းအရာမဆိုပွင့်လင်းစွာနဲ့လွတ်လပ်စွာဆွေးနွေးနိုင်တယ်ပြောတယ်အခုကျတော့အာဂျင်တာကြီးကပါလာတယ်2008ဇယားတက်ကနေဇယားနှစ်ကိုမလုပ်မလဲဆိုတာစဉ်းစားလာပါနော်နံပါတ်3ဝါကဒါဆိုရင်တော့ပွားပြီးတော့ဆွေးနွေးသင့်လားမသင့်လားတော့မှစဉ်းစားရအောင်မယ်ဆိုတော့3ချက်ဖြစ်သွားတော့မနေ့ဖြစ်16ရက်နေ့မှာဝါကပါသားမှာအဲဒီပုံဖွဲ့ထိုင်လာတာအဲပြီးတော့မှပေါ်မသွားသလိုစဉ်းစားမှာ
ဒီပေါ်ဦးရဲ့ထွန်းကလည်
းဒီလိုနောက်ဆုတ်လိုက်တဲ့အကြောင်းကစစ်ကောင်စီဘက်မှလည်းနည်းနည်းဒီစုပြီးတော့ဆွေးနွေးလာတဲ့အခါဘာတွေတင်ပြလာနိုင်တယ်လဲဘယ်လိုသဘောထားတွေရှိမှာလဲအဲ့ဒါပေါ်မှာဘလို့ပြန်ပြီးတော့တုံ့ပြန်မလဲဆိုတဲ့ဟာပေါ့နော်အဲဇာတ်ရီဆွေးနွေးဇာတ်ရီရှိလိမ့်မယ်ထင်တယ်ကျွန်တော်တတိထားမိတဲ့လောက်ကတော့ဒီနာဇကဥက္ကဋ္ဌကိုနိုင်ကအပြီးခဲ့တဲ့ဒီရက်ပိုင်းနေအတွင်းက NCA လက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ပတ်သက်လို့ပြောလိုက်တဲ့ဇကားကအရင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာနားလည်ထားတဲ့လမ်းကြောင်းနဲ့မတူလို့ခံစားမိတယ်ဥပမာသူပြောလိုက်တာက NCA ကျွန်တော်တို့ထိုးပြီးလို့ရှိရင်လက်နဲ့ဆွဲကင်ရှင်နေဆိုရင်ပေါ့တရင်သားလက်နဲ့ကင်အဖွဲ့စည်းတွေနဲ့တက်မတော်မှာဝင်ရောက်ပြီးတော့အဲတာဝန်ထမ်းဆောင်ခြင်းတော့၎င်းဒါမှမဟုတ် PGF ပေါ့နော်ကဲဒီနေဆက်ကာကွယ်ရေးတက်အဖွဲ့စည်းပြီးတော့တာဝန်ထမ်းဆောင်ခြင်းတော့၎င်းလှုပ်ဆောင်နိုင်တယ်ဆိုတဲ့ဟာမျိုးပြောလိုက်တာရှိတယ
်ဒါအပြင်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရုရှားခေါင်းဆောင်ဗလာဒီမာပူတင်ဆွေးနွေးခဲ့တာရဲ့ဒီခေါက်ဆက်ရောက်နိုင်ဖို့ကိုလည်းဥယျာထွန်းက
ရုရှားနဲ့ယင်းနီပူပေါင်းဆောင်ရွက်တာသူတို့ကိုတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုနှိပ်ကုပ်ဖို့အတွက်ခင်မီလက်နက်တွေလေကြောင်းစစ်လက်နက်ပစ္စည်းတွေအဲ့ဓာတွေအတွက်ကိုအကူအညီတောင်းတာเนาะထပ်ပြီးတော့အားဖြည့်တာအဲ့ဓာတွေလှုပ်လာနိုင်တယ်လို့သုံးသပ်တာလည်းရှိတယ်အဲတစ်ခါကအဲ့လိုစီရေးရပို့ပြီးတော့ဖိအားပေးဖို့အတွက်ပြင်ဆင်တဲ့အချိန်မှာသူတို့အချင်းချင်းကလည်းအဲဒီကြောချင်းကတ်ထားဖို့ပို့ပြီးတော့စီလုံးကြီးညို့ဖို့ဆိုတဲ့သဘောမျိုးရပါတယ်ဗျ
တကယ်တော့တရုတ်အနေနဲ့နောက်လာမှာကွန်မြူနစ်ပါတီကွန်ဂရက်ကြီးကျင်းပမဲ့အချိန်ဖြစ်လာတဲ့ဒီတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးကလည်း မြမညီကြီးစနေဘူးပေါ်ရိုက်ခတ်နိုင်တယ်လို့သုံးသက်သူတွေကဆိုပါတယ်ခင်ဗျ
ကိုယ်မင်းမင်းမြန်ဆွစီပြီးတင်ပြပေးခဲ့တာဖြစ်ပါတယ်